မနိုင်ငံမှာအကျော်ကျော်ရောင်းသူတချို့ကပလတ်စတစ်ရေးသန့်ဘူးကွန်တွေကိုထည့်ပြီးကျော်ရင်လို့ပြောနေကြတာမို့ဘန်အန်ဒီယ်တွေရှိနိုင်မယ်ဆိုတာသိကြကြသူတွေနဲ့စားစရာထုတ်ပိုးဖို့သုံးတဲ့ပလတ်စတစ်တွေဖော်ဘူးဖောက်ခွက်တွေကိုသုံးရမှာတတိထားတဲ့နာတွေကိုဒီတစ်ပတ်မှာပြောပြပါရစေ။ပလတ်စတစ်ကထွက်တဲ့စိတ်တွေကိုရှောင်နိုင်တဲ့နည်းလမ်းတွေကတော့အများကြီးရှိပါတယ်လို့ရန်သားကင်ဆာရံပုံွယ်ဖွဲ့ကနေပြောပါတယ်ဒီလိုရှောင်နိုင်ဖို့အတွက်ပလတ်စတစ်အမျိုးအစားတွေနဲ့သူတို့ကနေပေးနိုင်တဲ့ဆိုးကျိုးတွေကိုတိဖို့လိုတာပါပလတ်စတစ်တွေကိုစွန့်ပြေရမှာလိုက်နာဖို့အတွက်ပလတ်စတစ်လုပ်ငန်းအသင်းကြီး SPI ကပလတ်စတစ်တွေကိုအမျိုးအစား5မျိုးခွဲထားပါတယ်အပူပေးတဲ့အခါဝတ်ဆင်ထားတဲ့အခါနဲ့ဖိအားများရင်အစိတ်တွေထွက်လာစေတဲ့ပလတ်စတစ်ကိုတော့အကြမ်းဖြင့်အဖြစ်3မျိုးခွဲထားပါတယ်bisphenol A BPA ဓာတုပစ္စည်းဟာလူနဲ့အထွေထွေအများဆုံးဓာတုအဆိပ်တစ်မျိုးဖြစ်ပြီး SPI အသင်းကြီးရဲ့စွန့်ပစ်ပစ္စည်းသတ်မှတ်ချက်နံပါတ်9မှာပါတဲ့ polycarbonate တွေကလည်းထွက်လာတာပါသူကို plastic နဲ့လုပ်ထားတဲ့လူသုံးကုန်ပစ္စည်းအတော်များများမှာတွေ့ရပါတယ်နောက်တစ်မျိုးကနိုင်ငံတကာကင်ဆာအသင်းကြီးကလည်းကင်ဆာဖြစ်စေတယ်လို့သတ်မှတ်ထားတဲ့ carcinogen တစ်မျိုးဖြစ်တဲ့ styrene တွေထွက်လာစေတဲ့နံပါတ်6 polystyrene အမျိုးအစားပါသူကတော့ဖော့လိုပလတ်စတစ်တို့နဲ့လှုပ်ထားတဲ့ခွက်တွေ၊ပုဂံတွေ၊ပစ္စည်းတွေမှာတွေ့နိုင်ပါတယ်။နောက်တစ်မျိုးကတော့နံပါတ်3အမျိုးအစားဖြစ်တဲ့ PVC လို့ခေါ်တဲ့ Polyvinyl Chloride ပါ။သူဟာကာစီနိုဂျင်အစိတ်ဖြစ်နဲ့သတ်မှတ်ထားတဲ့ Vinyl Chloride နဲ့ Dioxin တွေကိုထုတ်ပေးပါတယ်။ရေတန့်ဘူးတွေကတော့ PED လို့ခေါ်တဲ့နံပါတ်1အမျိုးအစားနဲ့လှုပ်ထားတာဖြစ်ပြီးသူကို Carbon, Hydrogen, Oxygen ပါတဲ့ဒရပ်ပေါင်းနဲ့ပြုတ်လုထားတာလို့ Texas ပြည်နယ်ကတဘာဝဝန်ကျင်ဆိုင်ရာ engineer ဒေါ်အေးကြီးကပြောပါတယ်
။ရေသန့်မှုတွေကို PET ဆိုတဲ့ polyethylene terephthalate မျိုးစားနဲ့လုပ်ပါတယ်။ recycle ကုတ်လို့ခေါ်တဲ့ SDI ဘလို့ပြန်ပြီးတော့သူတို့သုံးရမယ်ဆိုတဲ့တင်ပြတာပြထားတာတော့ number 1 America မှာရှိတဲ့ရေသန့်မှုတွေဆိုရင်တော့အများသောအားဖြင့်တော့ PET နဲ့လုပ်ထားတာဖြစ်ပါတယ်။သမားဒီမှာတော့ဘယ် PET မျိုးစားကိုသုံးနေလဲတော့မသိပါဘူး။ဟိုတစိမ့်တွေကတ်ထားတာလည်းမရှိဘူးထင်တယ်။နောက်ဗမာပြည်မှာလည်းရေသန့်ပူးတွေကဘူပေါင်းကုမ္ပဏီရဲ့600လောက်ရှိတယ်လို့ပြောပါတယ်။ဆိုတော့မသိပါဘူး။ဒါပေမဲ့ PET ဆိုရင်တော့ပိုပျော်တဲ့အမှတ်ကစင်ဒီဂရိတ်နဲ့ဆိုရင်260လောက်ရှိပါတယ်။ပူနောက်ပြီးပလတ်စတစ်ကိုလုံတုံးရလဲ PET ကိုလုံတုံးရဆိုလို့ရှိရင်ဒီပလတ်စတစ်ကိုရုပ်တရက်မီးကူးပြီးမလောင်အောင်အတွက်အောက်ဆိုက်တစ်မျိုးထည့်ရတယ်။ Antimony Oxide ဆိုတော့အဲ Antimony ကအစိတ်တက်နိုင်တဲ့တက်တည်ရှိတယ်ဘာဝအလျောက်ပေါ့နော်အပူချိန်မျိုးပေါ့ဒီလိုထည့်ထားမယ်ဆိုရင်တော့ plastic ချေရပစ္စည်းတွေပေါ့နော်ပျော်ဝင်တာတွေကတိတ်တယ်မတွေ့ကြပါဘူးဟိုတခြား American မှာရှိတဲ့ဘူးတွေမှာဆိုတော့လည်းမတွေ့ဘူးသို့တော်လည်းတခြားတိုင်းပြည်မှာကျတော့ဒီ PE တွေဘူးတွေရနေပြီးတော့ Antimony တွေကထွက်ကြလာတဲ့ခါလဲညားသွားတာလည်းတွေ့နေတယ်လို့ပြောတယ
် Antimony ကနေအန်ဒီယံပေးတယ်ဆိုတော့ဘလူးအန်ဒီယံလေးပေးနိုင်တာပါ
အန်တီမိုနီတခုရဲ့ဆိုကြတာတော့1992ခုစက်တင်ဘာလအမေရိကန်ပြည်ရဲ့ကျန်းမာရေးဝန်ဆောင်မှုဌာနထုတ်ထားတဲ့ထုတ်ပြန်ချက်တခုမှာတော့၄ကုဗမီတာမှာအန်တီမိုနီ1ကီလိုဂရမ်ပါရှုမယ်ဆိုရင်အဆုတ်တွေနဲ့နှလုံးမှာပြဿနာဖြစ်တယ်။နောက်ပြီးတော့ဘိုက်အောင်နာတော့ဝင်းသွားတော့အန်နာတော့အစာအိမ်နာတွေဖြစ်တယ်။သူကအစိတ်တက်တာတချို့ကလည်းပြောတယ်အာဆင်းနဲ့လောက်ကိုဖြစ်တယ်လို့ပြောတယ
်။ရောရေတန့်ဘူးတွေကဒီတောက်ရင်ထဲ့ဖို့တက်တက်ပဲ။သူတို့ကိုအကျော်ကျော်တဲ့နေရာမှာမတုံးတင်ဘူးပေါ့နော်။တခြားမြန်မာနိုင်ငံမှာတွေ့ရတယ်ပေါ့အတုံးများနေတဲ့ဥစ္စာ။ဥပမာဆိုလို့ရှိရင်ဒီလက်ဖက်ဆိုင်တို့ခြေဥ်ဆိုင်တို့မှာဆိုလို့ရှိရင်ဒီအရည်တွေကိုဒီပလတ်စတစ်ကျွတ်ကျွတ်အရည်တွေနဲ့ထည့်ကြတာတွေ့ပါတယ်။ဆိုတော့ဒီဟာတွေမှာအန်ဒီရဲ့အတိုင်းတာဘယ်လောက်လောက်ရှိပါလဲ
။တကယ်လို့အိတ်ထည့်ထားတဲ့ကျွတ်ကျွတ်အိတ်ကပလတ်စတစ်ရဲ့သဘာဝအရာပေါ့နော်။အစားအသောက်တွေထည့်လို့ရမယ်ဆိုရင်တော့အန်ဒီရဲ့မရှိနိုင်ဘူး။သို့တော်လည်းထည့်ရတာလည်းအရေးကြီးသေးတယ်။ဒီအိတ်ကချွတ်ချွတ်စုနေတဲ့အရည်တွေတိတ်ပူချိန်နေတဲ့အရည်တွေကိုခံနိုင်အောင်လုပ်ထားတဲ့ plastic တွေကဟုတ်လားမဟုတ်လားဆိုတော့ sensitive ဖို့လို့လေအဲ့ဒါမဟုတ်နိုင်လို့ရှိရင်တော့ဘာမှဆိုပူချိန်မြင့်လာလို့ရှိရင်အိတ် plastic လုပ်ထားတဲ့ထဲကဓာတုပစ္စည်းတွေကအရည်တွေပြန်ပျော်ဝင်မှာပဲလေအဲ့ဒါတစ်ချက်ရှိရနောက်ပြီးတစ်ခါလေးကြလေခုနပြောခဲ့တဲ့လိုစီရက plastic တဘာဝကိုပြောင်းပြီးတော့အိတ် plastic တွေကဓာတုပစ္စည်းတွေကအစားနဲ့ရောက်မှာပဲပေါ့နော်အဲ့ဒါကြောင့်သူ့အတုံးနဲ့သူတုံးမယ်ပစ္စည်းကလည်းမှန်မယ်သုံးပုံသုံးနည်းရောမှန်မယ်ဆိုရင်တော့အန္တရာယ်မရှိဘူးသုံးပုံသုံးနည်းမမှန်ဘူးဆိုတော့အန္တရာယ်ရှိသွားနိုင်တယ ်နောက်တစ်ချက်ကလည်းနည်းဆုံး plastic ဖက်ကလေးကပါသွားမယ်ဆိုရင်တော့လည်းမကောင်းပါဘူးဒီမှာ toxic အနောက်ပိုင်းမှာဆိုရင်တချို့ဆိုရင်နွားတွေကအမိုက်တွေပုံမှုလုပ်ထားတဲ့ lens ကခံထားတဲ့ plastic ကိုစားမိတယ်နဲ့တခါလေဥတွေပိတ်ပြီးသေးတာပဲလေဒါကျွန်တော်တို့ toxic မှလည်းဖြစ်တယ်
ဒီမြန်မာနိုင်ငံမှာအခု microwave ဒီ microwave oven ပေါ့နော်မိဖို့တွေတောင်းနေကြပါတယ်ဆိုတော့ဒီ microwave နဲ့နှွေးတဲ့အခါမှာနော်ဘယ်လိုပစ္စည်းမျိုးထည့်ပြီးတော့မနှွေးနိုင်ဘူးလဲအဲ့ဒါနည်းနည်းပြောပြပေးပ
ါဒီအထူးသဖြင့် microwave ကိုသုံးမယ်ဆိုရင် plastic ရဲ့ဘူးကအနောက်ဘက်မှာ microwave safe ပေါ့ microwave နဲ့သုံးရင်ဘာမှမဖြစ်ဘူးဆိုတော့စာကတ်ထားတဲ့ plastic ဖြစ်ရပါမယ်အဲ့ဒါမဟုတ်လို့ရှိရင်တော့ microwave လုံးလိုက်မယ်ဆိုရင်ဒီ plastic တွေကတက်တရပေါ့နော်အကုန်လုံးအစားအသောက်တွေရောက်သွားမှာပေါ့နော်အဲ့ဒါသိအရေးကြီးပါတယ်အထူးသဖြင့်ဖောက်ွက်ကလေးတွေလေ polystyrene နဲ့လုပ်ထားတဲ့အဖြစ်ဖောက်ွက်ကလေးတွေဆိုရင် microwave ကိုလုံးဝကိုမသုံးသင့်ဘူးအဓိကကတော့ plastic အမျိုးအမည်ကိုသိရမှာပေါ့ဘယ်တကယ်လို့အမျိုးအမည်မသိဘူးဆိုရင်တတ်နိုင်ရင်တော့ microwave တင်မထည့်တာကောင်းတာပေါ့နော်ဒီဌာနတွေကလည်းအမှတ်ချက်တွေလိုတယ်နောက်ပြီးလူတွေကိုလည်းညွှန်ကြားချက်တွေပေးဖို့ပညာပေးလည်းလိုတယ်အဲ့တော့လူတွေကမသိပဲစားရနေတယ်ဟုတ်လားမဟုတ်လားလည်းမသိဘူးအဲ့ဒီချက်နောက်တစ်ချက်ကလည်းကို့အနေနဲ့ကဘာလုပ်ဖို့နေတယ်လဲဆိုတော့တစ်ချက်ကတော့တစ်ခါသုံးပစ္စည်းတွေကိုရေးတွေပဲဆေးပြီးတော့ဟုတ်လားနောက်တစ်ခါဖြတ်မသုံးပါနဲ့တပတ်ဆိုတစ်ခါပဲသုံးဖို့ပြောထားတာလေနောက်တစ်ခုကလည်းကိုသုံးနေဟာဥမာဒါကနွားနို့ထည့်ပေးတဲ့ဟာဆိုနွားနို့ပဲထည့်မှာဘယ်ကလာမှမဖြစ်ပလတ်စတစ်မဟုတ်မနဲ့အရင်တော့ကဒါ acid ထည့်ထားပြီးသားဖြစ်တဲ့ပုံကြီးဆိုပဲနဲ့လုံးအဲ့တော့ဘယ်ကလာမှမသိရလဲဒုက္ခဖြစ်တယ်ပေါ့နော်နောက်တစ်ချက်ကပါလဲဆိုရင်လူတွေမှလည်းဘယ်နားမှာသွားပြီးတော့တည်င်းကိုသွားကြည့်ရမှလည်းမသိဘူး။ဥပမာဆိုဒီ plastic ကဘယ်ရလာလဲဘာဖြစ်မလဲ။နောက်ပြီးသူ့ရဲ့အန္တရာယ်တွေကဘာတွေလဲပေါ့နော်။အဲ့ဒါလည်းပြောထားတယ်မရှိဘူး။နောက်ပြီးတော့လည်းဥပမာဆိုတော့ biscuit ချက်ရုံတစ်ခုထုတ်မယ်ဆိုရင်ထုတ်ပိုးလိုက်တဲ့ plastic တွေကဘာလဲဆန်းချိန်ဆန်းကျုံးနဲ့ညီရတာဘယ်သူကစုံစမ်းစစ်ဆေးနေလဲ။ဒါလည်းဘယ်သူမှမသိသေးဘူးပေါ့နော်။အဲ့ဒါကြီးပုံလင်းမြင်တာမှုရောနောက်ပြီးစီကံပိုင်းမှာလည်းအများကြီးလုံနေရပေါ့နော်။
သမားမဝင်းချင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါနော်